ီတို့လွတ်တော်တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားဆံများအတနာခံဆံများစီစစ်ရေးကော်မတီကလက်ခံရရှိထားတဲ့တိုင်စာ1000ကျော်မှာ90ရာခိုင်နှုန်းဟာတရားသူကြီးတွေရဲ့အဂတိလိုက်စားမှုဖြစ်ကြောင်းသိရှိရပါတယ်။ကော်မတီဥက္ကဋ္ဌဖြစ်တဲ့သူရဦးအောင်ကိုဇန်နဝါရီလကပြောသွားတာဖြစ်ပါတယ်။တည်ရန်ကြက်ခံနိုင်တဲ့လူသားမှုကိုထောင်တန်းသာကြက်ခံနိုင်တဲ့လူသေးမှုဖြစ်အောင်ဥပဒေအရာရှိကပန်တီးမှုရဲနဲ့တရားသူကြီးပေါင်းပြီးလက်စားမှုအပြစ်ဒဏ်သိငယ်သွားအောင်လက်ထူးမှုစတဲ့တရားစီရင်ရေးကအဂတိလိုက်စားမှုတွေအကြောင်းပြောသွားပါတယ်။စီးပွားရေးလုပ်ငန်းတွေများပြားလာတဲ့ရန်ကုန်နဲ့မန္တလေးမှာတရားသူကြီးတွေအများဆုံးလက်စားကြတယ်လို့ဆိုပါတယ်။တရားလိုစီကရောတရားခံစီကရောငွေရအောင်ကြံဖန်တဲ့တရားသူကြီးကိုမချေနှက်လို့တင်ကန်းကျုံမြို့နယ်မှာဇန်နဝါရီလနောက်ပိုင်းကဒီမိုကရေစီလှုပ်ရှားသူကိုထင်ကျော်ကတကူတော်ဆန္ဒပြပွဲလုပ်ပါတယ်။မြို့နယ်တရားသူကြီးနဲ့မြေစင်းဌာနအမှုတန်းတွေလက်စားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲခင်ဦးမြို့မှာမကြာမီကကျင်းပလို့ဆန္ဒပြသူတွေအရေးယူကမ်းနေရပါတယ်။လေသမားကိုအကူအညီပေးသူ၃ဦးကိုတာစီမြို့နယ်တရားရုံးကထောင်ဒဏ်ငွေဒဏ်ချမှတ်ပါတယ်
။ Daily 11သတင်းတောက်မတ်ခိုင်သတင်းယူတော်ကိုရာဇသက်ကြီးအယအိမ်ကျော်နင်းမှုညဉ့်ဉန်းစွာပြောဆိုမှုအတရေဖြတ်မှုနဲ့တရားစွဲပြီးကြားပြည်နယ်မှာထောင်3လချလိုက်တဲ့အမှုဟာလူသိများပါတယ်။သတင်းလိုက်ရင်ထောင်ကျသွားတဲ့အမှုဖြစ်လို့မြမတရားဥပဒေနဲ့တရားစီရင်ရေးစနစ်ကိုသတင်းသမားနဲ့ဥပဒေပညာရှင်တွေစမ်းစစ်ဖို့လိုအပ်လာပါတယ်။အခုလဲလက်နက်ဆက်ရုံသတင်းဖော်ပြမှုနဲ့ Unity စာဆောင်ကသတင်းတောက်တွေနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့အရေးယူခံနေရပါတယ်။တရားသူကြီးကိုဖိနှိပ်ရေးကိရိယာအဖြစ်အသုံးပြုနေတဲ့ခေတ်မှာအစိုးရနဲ့စစ်ဘုဘက်ကအမှုတိုင်းလိုလိုအနိုင်ရနေပါတယ်။ဒါကြောင့်သတင်းလိုချင်တဲ့စိတ်ကြောင့်တည်ဆဲဥပဒေကိုတည်မထားမိရင်ဖိနှိပ်ရေးကိုလိုနီဥပဒေတွေရဲ့တားကောင်ဖြစ်သွားဖို့အလားအလာများပါတယ
်။အာဏာပိုင်နဲ့တရားသူကြီးပေါင်းပြီးအမှန်တရားကိုကပြောင်းကပြန်ဖြစ်အောင်လုပ်တဲ့အမှုတွေအများကြီးရှိပါတယ်။ဒါကြောင့်စစ်အာဏာရှင်ရဲ့ဖိနှိပ်ရေးကိရိယာအဖြစ်အသုံးပြုခံခဲ့တဲ့တရားရုံးဟာစစ်အုပ်စုနဲ့ပတ်သက်တဲ့အမှုကိုမမကံကံစစ်စစ်ပြီးစီရင်ချက်ချရတဲ့တတိရှိရလားဆိုတာစဉ်းစားစရာဖြစ်လာပါတယ်။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာဥပဒေပုံမှန်အမျိုးမျိုးရှာကြံပြီးတရားခံကိုစွဲချက်တင်တာဟာလူရုံးလုံးစင်လူဖြစ်နေပါတယ်။လေသမားအရေးဆောင်ရွက်တဲ့ဒေါ်ပေါ့ချာကိုကချင်းပြည်နယ်ဖကန်းမြို့နယ်တရားရုံးမှာအမှုသုံးခုနဲ့တရားစွဲတာဟာတမင်အကွက်စင်တာဖြစ်ကြောင်းသိရပါတယ်။ပြည်တော်စုဝင်ကြီးဦးအောင်မြင့်တိုင်းမှုဗိုလ်ချုပ်ဘဝကယူဇနာကုမ္ပဏီမြေသိမ့်နိုင်အောင်စီစဉ်ပေးခဲ့တာကိုပေါ်ထုတ်လို့ဒေါ်ပေါ့ချာအရေးယူခံနေရတာလို့သိရပါတယ
်။ဒီနေရာမှာအမှုသုံးလေးမှုနဲ့စွဲချက်တင်ပြီးစစ်ဆေးအပြစ်ပေးတာကိုသတိပြုသင့်ပါတယ်။အမှုတမှုနဲ့မညီစွန့်ရင်အခြားတမှုနဲ့ညီစွန့်အောင်အကွက်စင်ပြီးအရေးယူတာဖြစ်ပါတယ်။အာဏာပိုင်အဂတိလိုက်စားတာကိုထုတ်ဖော်ရေးသားသူကိုအတရေဖြတ်မှုနဲ့အရေးယူတာဟာအစိုးရရဲ့လှုပ်ထုံးလုပ်နည်းတစ်ခုဖြစ်လာနိုင်ပါတယ်။ရာဇသက်ကြီးအခန်း21မှာအတရေဖြတ်မှုအကြောင်း6မျက်နှာရှင်းပြထားတာကိုသတင်းသမားတိုင်းလေ့လာသင့်ပါတယ်။လူတဦးကိုနစ်နာသွားအောင်ပြောဆိုရေးသားဆွဆွဲတာကိုအတရေဖြတ်မှုလို့ပုံမှန်499ကအတိတ်ပဲဖွင့်ဆိုပြီးကင်းလွန့်ချက်10ချက်ပေးထားပါတယ်။ဒီအထဲမှာထင်ရှားတာကတော့အများပြည်သူအကျိုးအတွက်ဆွဆွဲတာနဲ့သတိပေးတာဟာအတရေဖြတ်မှုမဟုတ်ကြောင်းဥပမာတွေနဲ့ရှင်းပြထားတာဖြစ်ပါတယ
်။ရဇဝဲမှုမကင်းသောချောက်လှတ်မှုစော်ကားမှုနဲ့စိတ်ညိုညင်မှုကိုဖော်ပြတဲ့ရဇသက်ကြီးအခန်း22နဲ့နိုင်ငံတော်ညီဝဲပြည်ပြားရေးကိုပြက်စီတဲ့ပြစ်မှုတွေကိုဖော်ပြတဲ့အခန်း7ဟာပြည်သူ့ဘက်ကကူညီဆောင်ရွက်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေပုံမှန်တွေဖြစ်ပါတယ်။အစိုးရဝန်ထမ်းကိုချောက်လှတ်ဖို့ရည်ရွယ်ပြီး5ဦးသို့မဟုတ်5ဦးတဲ့ပိုပြီးစုဝေးတာကိုဥပဒေနဲ့ဆက်ညင်သောအစုအဝေးလို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဒီအစုအဝေးမှာပါဝင်သူကို1600လအထိချမှတ်နိုင်ပါတယ်။လူစုခွဲဖို့အမိန်ပေးတာကိုမနာကလျင်သို့မဟုတ်ရုံးရင်းစံခဖြစ်ရင်ထောင်ဒဏ်2နှစ်အထိကျနိုင်ပါတယ်။မြန်မာပြည်ကတရားသူကြီး1000ကျော်မှအမျိုးသား900ကျော်နဲ့အမျိုးသမီး900ကျော်ပါဝင်ပါတယ်။ထိပ်ပိုင်းကတရားသူကြီးတွေကိုသမရကခန့်အပ်ပါတယ်။တရားစီရင်ရေးဌာနစစ်ဘုဥဆောင်နဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်ရောက်နေတာဟာလွတ်လပ်စွာတရားရည်တည်ရမယ်တရားရေးမှန်တိုင်ကိုအားနည်းစေပါတယ်။တရားသူကြီးနဲ့တရားရုံးတို့ရဲ့အာဂတုလိုက်စားမှုကိုဖော်ထုတ်လူသူတွေဟာလွန်ခဲ့တဲ့နှစ်ဇူလိုင်လကပြတ်ထန်းနဲ့ တရားရုံးများကိုမထီမဲ့မြင်ပြုမှုဥပဒေကိုလည်းအသေးအချာလေ့လာဖို့လိုအပ်ကြောင်းသတိပေးလိုက်ရပါတယ်ခင်ဗျာ။